သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
်သောတာရှင်များယနေ့ဒီဇင်ဘာလ20ရက်ဗုဒ္ဓနေ့အတွက် SPS News Flash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကတယ်ရော်မှာယနေ့အတွက်ထိတ်တန့်သတင်းများကွင်းဆက်ရေလွှမ်းမိုးမှုတံခံရသူများအတွက်ဝေချေအကူအညီပေးမည်။ကွင်းဆက်မြောက်ပိုင်းရှိအပူပိုင်းဆိုက်ကလုန်းမုန်တိုင်းဂျက်စပါကြောင့်ရေလွှမ်းမိုးမှုတံခံရသူများသည်ယနေ့မွန်းလွဲ2နာရီမှစတင်လို့အစိုးရဈေးမှာအကူအညီတောင်းခံနိုင်မှာဖြစ်ပါလိမ့်။ Disaster Recovery Payment ကိုအကျုံးဝင်သောအရွယ်ရောက်ပြီးသူတစ်ဦးလျင်ဒေါ်လာ1000နဲ့ရေချေမှုကြောင့်တိတိတသာဆုံးရှုံးမှုအကျုံးဝင်သောကလေးတစ်ဦးလျင်ဒေါ်လာ400ပေးမှာဖြစ်ပါလိမ့်။အကျုံးဝင်သောဒေသဆိုင်ရာကောင်စီနယ်မြေများမှာကတော့ Gans, Kosoveri Coast, Mariba, Tablelands, Wuji Wuji တို့ပါဝင်ပါတယ်။ Emergency Management Minister Mari Wotka ABC ကိုပြောဆိုရတွင် Income Assistant ကိုလည်းရရှိမည်ဖြစ်ကြောင်းပြောဆိုပါတယ်။ဝန်ကြီးချုပ် Anthony Albanese သည်ဂျာတာပဒိနှင့်နှောင်းပိုင်းနှင့်တောက်ချာနှင့်နှောင်းပိုင်းတွင်အဆိုပါဒေသများသို့သွားရောက်မယ်လို့ထင်မှားရပါတယ်မြောက်ပိုင်းပြည်နယ်ခေါင်းဆောင်အစ်ကိုရှာဖွေမြောက်ပိုင်းပြည်နယ်ဝန်ကြီးချုပ်နာတာရှာဖလိုက်စီမိုင်းတွင်းကမ္ပဏီတစ်ခုတွင်ထုတ်ဖော်မှပြထားသောရှယ်ယာများပိုင်ဆိုင်မှုနှင့်ပတ်သက်၍ယာတုမှနှုတ်ထွက်ပြီးနောက်မြောက်ပိုင်းပြည်နယ်လေဘော်အဖွဲ့ကွဲများသည့်ရွေးကောက်ပွဲမှရှစ်လအကြာမှခေါင်းဆောင်အစ်တစ်ခုကိုရွေးချယ်ရန်ရှာဖွေနေပါတယ်ကမ္ဘာအကြီးဆုံးmagnesium total to south 32တွင်သူမရဲ့ထုတ်ပုံမပြထားသောရှယ်ယာများသည်သူမထားရှိတဲ့ကိုပိုင်စံနှုန်းများထက်ကျဆင်းသွားကြောင်း Miss Liza ပြောဆိုပါတယ် Northern Territory ဘန်ဒါယေမှုမြေကိုမန်နဆင်သည်ခေါင်းဆောင်မှုနေရာမှာရှင်ပြိုင်ရန်အတွက်ဘာလီတွင်အနားယူရာမှပြန်လာခဲ့ပြီးအခြေခံအဆောက်အဦဝင်ကြီး Joel Bolden နှင့် Northern Territory ရှေ့နေချုပ်Chancy Page တို့လည်းခေါင်းဆောင်မှုတွင်ပါဝင်ရှင်ပြိုင်မယ်လို့ဆိုပါတယ်။သို့သောမြောက်ပိုင်းပြည်နယ်အတိုက်ခံခေါင်းဆောင် Leah Findo Cherryo က Labour Party ခေါင်းဆောင်အပြောင်းအလဲသည်နေမီအတွင်းလက်ရှိပြဿနာများကိုဖြေရှင်းနိုင်မှာမဟုတ်ကြောင်း Sky News ကပြောဆိုသွားပါတယ်။ Queensland မြောက်ပိုင်းရေလွှမ်းမှုမှုကြောင့်ထိခိုက်သည့်လယ်သမားများကပြောဆိုမြောက်ပိုင်း Queensland ရှိလယ်သမားများသည်ပြင်းထန်သောရေလွှမ်းမိုးမှုကြောင့်သစ်ဆိုင်ထားသောကြံခင်းများပါဝင်ကောက်ပဲသီးနှံများပျက်စီးမိသို့မဟုတ်အနာစာရှိသောသရသီးနှင့်ငပြိုးသီးများကိုလွှမ်းပြရန်အတွက်အတင်းကျပ်တွန်းအားပေးလိုဖြစ်နေသည်ဟုယူဆကြောင်းပြောဆိုပါသည်။လွန်ခဲ့တဲ့9ရက်အတွင်းတချို့နေရာများတွင်မိုးရွာသည်မှု1000မီလီမီတာရှိခဲ့ပြီးလွန်ခဲ့တဲ့9ရက်အတွင်းအပူပိုင်းဆိုက်ကလုန်း Jasper ကြောင့်တောင်တင်နေသူများကိုခေစေရဩစတြေးလျ Defense Force ကပြင်ဆင်နေပါတယ်။မိုးလီဝသဘီရိုသည်ပြည်သူများရဲ့ဝေဖန်မှုများနဲ့ရင်ဆိုင်နေရပြီးရေကြီးသည့်ဇုံများတစ်လျှောက်ရှိ Federal MP တဦးကမိုးလီဝသနှင့်ဇလဗေဒညွှန်ကြားမှုဦးစီးဌာနသည်ဒေသခံများအားကောင်းစွာသတိပေးခြင်းမရှိသည်ကိုသတိပြုမိတယ်လို့ပြောဆိုပါတယ်။ချိုတင်သတိပေးချက် network မှာမိုးလေဝသပညာရှင် Ken Kato ကထုတ်ပြန်ထားတဲ့သတိပေးချက်များသည်မလုံလောက်ဟုသူထင်ကြောင်း channel 9သို့ပြောကြားခဲ့ပါသည်ကျွန်ုပ်တို့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကထုတ်ပြန်ခဲ့တဲ့သတိပေးချက်များသည်အနည်းငယ်နောက်ကျပြီး ਨੇ ပါလွန်းတယ်ဟုထင်မြင်ကြောင်းပြောဆိုသွားပါသည် Australia အလုံးလက်မဲ့နှုံ Australia သည်၎င်းရဲ့စံချိန်တင်ထားနှုံမြင့်တက်မှုရဲ့အပြေးဝအချိုးသက်ရောက်မှုကိုပေါ်ထုတ်နိုင်သဖြင့်မှန်းထားသည့်ထက်အလုံးလက်မဲ့နှုံသီးသည့်သာသာမြင့်တက်လာမည်ကိုစိုးရိမ်ကြောင်း Reserve Bank ကထုတ်ဖော်ပြောဆိုပါရင်းနိုင်ငံတော်အလုတ်ကိုင်းလာလာများနဲ့ပတ်သက်လို့ဘိုဟိုပိုင်ရဲ့စိတ်မအေးဖြစ်မှုသည်ဒီဇင်ဘာလ5ရက်ကတွေ့ဆုံစဉ်ငွေသားနှုန်းထားကို 4.35 ရာခိုင်နှုန်းမှထိန်းထားရသည့်အဓိကအကြောင်းရင်းဖြစ်ကြောင်းထုတ်ဖော်ပြောဆိုပါရင်းဝေချေဖန်ပွားမှုကိုတားဆီးရန်အတွက် Reserve Bank သည်အလုံးလက်မဲ့နှုံမြင့်တက်လာရန်လိုအပ်ကြောင်းရခင်ကအကြံပြုထားပါသည်အလုံးလက်မဲ့နှုံသည်လွန်ခဲ့သည့်လတွင်3.9ရာခိုင်နှုန်းအထိ18လအတွင်းမြင့်မားလာရန်မျှော်မှန်းထားသည့်ထက်ပိုမိုမြင့်လာကာ November လတွင် အလုတ်ကင်တိုးတက်မှုနှုံသည်တိုးပွားလာသောအလုတ်သမားများအင်အားဖြင့်ဖိနှိပ်ထားသည့်ထက်ပိုများလာသောကြောင့်ဖြစ်ပါれ Liberal အထက်လွှတ်တော်မှ Jane Hume က Federal ဆိုရသည့်အလုံးလက်မဲ့နှင့်ငွေချေးဖွံ့ဖြိုးမှုကိုတိုက်ဖြတ်ရန်လုံလောက်သောလုံဆောင်မှုရှိသေးကြောင်း Channel 7သို့ပြောဆိုသွားပါれနေ့စဉ်သတင်းတို့ newsflash များကိုပိုမိုကြားသိရန် SBS language podcast ကိုတွားရောက်ကြည့်ရှုပါသို့မဟုတ်ဝင်ရောက်ကြည့်ရှုပ
ါ SBS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ